အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာအင်တာနက်ဆက်သွယ်ရေးကိုအကန့်အသတ်မရှိဖျက်တောက်ထားတာဟာဥပဒေနဲ့မညီဘူးလို့အိန္ဒိယတရားရုံးချုပ်ကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။ဒါဟာဖြင့်မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုပြီးခဲ့တဲ့ဩဂုတ်လကရုပ်သိမ်းလိုက်ပြီးတဲ့နောက်ဒေသတွင်းဆက်သွယ်ရေးတွေဖျက်တောက်ထားတဲ့အစိုးရရဲ့လှုပ်ဆောင်ချက်ကိုပြစ်တင်ဝေဖန်လိုက်တာပါ။အင်တာနက်ဆက်သွယ်ရေးဖျက်တောက်တာကိုယာယီကာလအတွဲပဲလှုပ်ဆောင်နိုင်ပြီးအကန့်အသတ်မရှိဖျက်တောက်ထားတာဟာအိန္ဒိယဆက်သွယ်ရေးစည်းကမ်းတွေကိုချိုးဖောက်တာဖြစ်တယ်လို့တရားဝန်ချုပ် website မှာတင်ထားတဲ့အမိန့်ထဲမှာဖော်ပြထားပါတယ်။ကက်ရှမီးယားဒေသမှာအလားတူဖျက်တောက်ထားတာအားလုံးကိုချက်ချင်းပြန်သုံးသပ်ဖို့လေအာဏာပိုင်တွေကိုတရားရုံးကညွှန်ကြားပါတယ်။စေယုံတွေလိုအင်တာနက်ဆက်သွယ်ရေးမဖြစ်မနေလိုအပ်တဲ့နေရာဌာနတွေအတွက်ချက်ချင်းပြန်ဖွင့်ပေးဖို့နဲ့ချက်ချင်းပြန်ဖွင့်လို့မရတဲ့ဒေသတွေမှာ online ဘဏ်လုပ်ငန်းတွေအတွက်အကန့်အသတ်နဲ့ချက်ချင်းပြန်ဖွင့်ပေးဖို့ကိုလည်းတရားရုံးကညွှန်ကြားထားပါတယ်။ internet လွတ်လပ်ခွင့်ဟာအခြေခံအခွင့်အရေးဖြစ်ပါတယ်လို့တရားဝန်ချုပ်တရားသူကြီး NV Raman ကပြောပါတယ်။